မြန်မာစစ်ဆေးရကနိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာနိုင်ငံကလက်ခံနိုင်မဲ့ပွင့်လင်းမြင်သာမှုတွေနဲ့အားလုံးပါဝင်ပြီးလွတ်လပ်တရားမျှတမှုရှိဖို့လိုတဲ့အကြောင်းအမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ကတောင်းဆိုလိုက်ကြပါတယ်။တောက်ချာနေ့နောက်ပိုင်းနယူးယောက်မြို့ကအာဆီယံနဲ့အမေရိကန်ဒုတိယအကြိမ်ထိပ်သီးစည်းဝေးပြီးထုတ်ပြန်လိုက်တဲ့ပူးတွဲကြေညာချက်ထဲမှာအခုလိုပြောဆိုလိုက်တာပါ။စစ်ဆေးရနဲ့ထိတွေ့ဆက်ဆံမှုတွေပေါ်အာဆီယံကကြိုးဆိုကြောင်းနဲ့ဒါအမျိုးသားပြန်လည်တင်ပြန်ရေးကိုအထောက်အကူပြုစေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဖော်ပြခဲ့တာဖြစ်ပါတယ်။ထိပ်သီးစည်းဝေးတွေအတွင်းအာဆီယံခေါင်းဆောင်တွေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးနဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့သမ္မတအိုဘားမားကပြောဆိုခဲ့သလိုဒေါ်ဆတ်စုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြောင်းလည်းသတင်းတွေကဖော်ပြခဲ့ကြတာပါ။အစောပိုင်းမှာတော့မြန်မာနိုင်ငံကဖိနှိပ်တဲ့နိုင်ငံရေးအခြေအနေတွေပေါ်အမေရိကန်ဆွေရကစိုးရိမ်မကင်းဖြစ်နေရစေဖြစ်တဲ့အကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူမက်တောနာကမှတ်ချက်ပေးပြောဆိုခဲ့ပါသေးတယ်။အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်အမေရိကန်အနေနဲ့အာရှတိုက်နဲ့ဆိုင်တဲ့ကိစ္စတွေမှာခိုင်ခိုင်မာမာပါဝင်ဆောင်ရွက်သွားမယ်အကြောင်းလဲသမ္မတအိုဘားမားကပြောဆိုခဲ့တာပါ။သမ္မတတာဝန်ထမ်းဆောင်စဉ်ကာလတစ်လျှောက်အမေရိကန်အနေနဲ့အာရှမှာဥဆောင်မှုအခမ်းအနားကပါဝင်သွားမယ်အကြောင်းရှင်းရှင်းလင်းလင်းပြောဆိုထားတယ်လို့လည်းအမေရိကန်အာဆီယံဒုတိယကြိမ်ထိပ်သီးအစည်းအဝေးအတွင်းသမ္မတအိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။